ကမိရောသာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်များ၌အာမင်။ကြားခင်သည်တနော်နေရှိပါစေ။ခြေလစွာသောညီသူမောင်နှမပေါင်းတို့ဧပြီလ6ရက်နေ့တန်ရှင်သောယေသတ္တပယေတနင်္လာနေ့ကျမ်းစာအနေနဲ့ကတော့သာယောဟန်ခန်းကြီး7နှစ်ခန်းငယ်1ကနေ17ထောက်ရှိဖို့ဖြစ်ပါတယ်။ပါစကာပွဲတော်မတိုင်မီ6ရက်လိုတွင်သခင်ယေရှုသည်တေယာမပြန်ရှင်စေတော်မူခဲ့သောလာဇရုရှိရာဘက်သနီရွာသို့ကြွလာတော်မူ၏ထိုရွာတွင်သူတို့သည်ကိုရောကိုညစာတည်ခင်းအခံကြရာမာတာသည်အဲ့ဝပြပြလာဇရုမူကိုရောနှင့်အတူစပွဲ၌ထိုင်နေသူများအနက်တူပါဝင်ဖြစ်၏မာရီယာဒီကာလွန်ဖိုးထိုက်တန်သောငါတို့စီမွေးတပေါင်းကိုယူ၍အခင်ယေရှု၏ခြေတော်တို့ကိုလိမ့်ချံပေးပြီးနောက်မိမိ၏သဘင်ဖြင့်တုတ်လေ၏စီမွေး၏မွေးချိန်သောယနံ့သည်တအိမ်လုံး၌ပင်ပြန့်လျက်ရှိတပည့်တော်တို့တွင်သူပါဝင်ဖြစ်ပြီးကိုရောကိုအနံ့မည်သူဖြစ်သောဂျူဒာဣစကာရုကဘယ်ကြောင့်ဤစီမွေးကိုဒေနရီ300ဖြင့်ရောင်းချပြီးဆင်းရဲသောသူအားမစွန့်ကြဲသည်ဆို၏ဤသို့သူဆိုခြင်းမှာဆင်းရဲသောသူအားစာနာထောက်ထားခြင်းကြောင့်မဟုတ်ဘဲသခိုးတယောက်ဖြစ်သောကြောင့်သည်သူသည်ငွေအိတ်ကိုင်းသောသူဖြစ်ပြီးရင်းတွင်ထပ်ထားသောငွေကိုယူ၍သုံးစွဲလေရှိသို့သောခင်စုကသူမလိုရှိသည့်တန်ပြုပါစေ။ငါကိုတကြွရမည်နှင့်ရဲ့အတွက်သူမသည်ဤမှုကိုပြုပါစေ။ဆင်းရဲသောတို့သည်သင်တို့နှင့်အဆင်ရှိကြ၏။ငါမူကားသင်တို့နှင့်အဆင်ရှိလိမ့်မည်မဟုတ်မိတ်တော်မူ၏။ဤသည်ကယေရှုသခင်၏မောမြတ်သောဧဝံဂေလိတရားတော်ဖြစ်၏။ခြေလာစွာသောညီကိုမောင်နှမပေါင်းတို့ခင်စုအာဖြင့်သူတေခြင်းကနေရှင်ပြောင်းအောင်လှုပ်ပေးခဲ့တဲ့ဘယ်သနီယွာသားလာဇရုအိမ်ကိုရောက်လာတယ်ဆိုတဲ့အကြောင်းလာဇရုအိမ်မှာလာဇရုနဲ့အတူညစာစားတယ်ဆိုတဲ့အကြောင်းကိုဒီနေ့ကျမ်းစာမှာတွေ့ရပါတယ်။အဲဒီနေရာမှာမာတာကနေပြီးတဲ့နောက်အခန့်ကျွေးမွေးတယ်ဆိုတာလည်းပဲကြားသိရပါတယ်။မာရီယာကတော့သခင်ယေရှုရဲ့ခြေထောက်ကိုရေမွေးလောင်းချပြီးတဲ့နောက်သခင်ယေရှုရဲ့ခြေတော်ကိုမိသဖြင့်နဲ့ဆေးကြောတုပ်တင်တယ်ဆိုတွေ့ရပါတယ်။အဲဒီအချိန်မှာဘာပြောတယ်လဲဆိုတော့တအိမ်လုံးရေမွေးနှံနဲ့တင်းပြန့်နေတယ်လို့ပြောထားတာရှိပါတယ်။ခြေလာစွာသောညီကိုမောင်နှမပေါင်းရေမွေးအနံ့ထက်သခင်ယေရှုရဲ့ခွင့်လွှတ်ခြင်းသနာခြင်းနဲ့သခင်ယေရှုရဲ့တကူကျေးဇူးအနတ်ဟာတအိမ်လုံးကိုပြန့်နှံ့ပြီးတဲ့နောက်ထွက်လာတဲ့အနတ်သည်ခုနရေမွေးနှံ့ချက်ပိုးပြီးတဲ့နောက်အိမ်ကြီးတစ်ခုလုံးကိုမွေးချိန်စေပါလေဆိုတာကိုတော့ကျွန်တော်တို့ထပ်သွင်းစဉ်းစားဖို့တော့လိုတယ်။ခုနားထောင်သူတွေရဲ့အိမ်မှာကောအဲ့ဒါလို့သခင်စုကြွလာတဲ့ပြည်တဲ့နောက်သခင်စုကောင်းကြီးကျေးဇူးတော်နဲ့မွေးချိန်နေသောအနေအထားတစ်ခုဖြစ်အောင်နားဆင်သူနေနဲ့မိမိအိမ်ကိုဝေးချိုင်မှုဈေးပီးလာဆိုတော့စဉ်းစားစရာတစ်ချက်ဖြစ်ပါတယ်။ဒီလိုမွေးရနှံ့မျိုးရချင်လို့ရှိရင်မိသားစုအယောက်တိုင်းဖျားတရားရှိပြီးတဲ့နောက်စိတ်ရောရုပ်ပါတန့်ရှင်ပြီးကုသိုလ်ကောင်းမှုတွေနဲ့ပြည့်ဝနေဖို့တော့လိုတယ်။အဲ့ဒါမိသားစုဝင်တိုင်းတန့်ရှင်ရမယ်မိသားစုဝင်တိုင်းဖရာတရားရှိရမယ်မိသားစုဝင်အယောက်တိုင်းဇာရိတမြင့်မားရမယ်မိသားစုဝင်ထဲမှာတယောက်နဲ့တယောက်ချစ်ချင်းတီးခန့်ချင်းခွင့်လွန်ချင်းနားလည်ပေးချင်းအင်မတန်မှအရေးကြီးပါဓမ္မသခင်တပုတ်ထဲမှာဘယ်လိုစည်းထားတယ်လဲဆိုတော့ချစ်ချင်းမြတ်တာရှိသည့်နေရာဖျားမြအမြဲတည်နေဆိုရဲဓမ္မသခင်ကြားဘူးကြမှာပါဆိုရဲဓမ္မသခင်လိုပါပဲချစ်ချင်းရှိတဲ့အိမ်မှာဖျားနေမှာဖြစ်တယ်ဒါဆိုရင် ချစ်ချင်းရှိတဲ့အိမ်မှာပဲဖျားကနေမယ်ဆိုလို့ရှိရင်တော့ကဘယ်လိုနေရာမျိုးမှာဖျားကမနေပါလဲဘယ်လိုနေရာမျိုးမှာဖျားရဲ့ကောင်းကြီးမတိမှာလဲဆိုတော့အယောက်စီဆိုင်စဉ်းစားစရာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်အနေနဲ့ယူဒာအစ္စကာရုဆိုတဲ့သခင်ယေရှုကိုအနံရောင်းစားမဲ့ပုဂ္ဂိုလ်ရဲ့ mindset ပေါ့အတွေးပေါ့စိတ်နေစိတ်ထားပေါ့ဘယ်လိုလဲဆိုတော့မာရိယာကသခင်ယေရှုရဲ့ခြေတော်ကိုတန်ဖိုးကြည့်တဲ့ရေမွေးနဲ့လောင်းချသွန်းလောင်းပေးတာကိုကြည့်ပြီးယူဒာအစ္စကာရုကပိုက်ဆံဖြုံးတယ်လို့ပြောသုံးတာကိုဖြုံးတယ်လို့မြင်တဲ့လူဖျားအတွက်သုံးတာကိုဖြုံးတယ်လို့မြင်တဲ့သူဟာယူဒာကဲ့သို့ဖျားကိုဒုတိယနေရာမှာထားတဲ့လူမျိုးပဲဖြစ်ပါပထမနေရာမှာဖျားဖြစ်ရမယ်ကြံတော့ရသည်ဒုတိယတတိယဇောထလိုက်ရသို့တော့ယူဒာကြတော့ကကြံတော့လူတွေစင်ရင်သားတွေဖြစ်စေအနူတွေမကြံပါသူတွေဘာတွေညာတွေပေါ့ဘသူမဆိုကြံတဲ့သူတွေယူဒာကပထမနေရာမှာထားခြင်းနဲ့ဆိုတဲ့သဘောပြောတယ်။ဖျားကူတော့ဒုတိယတတိယဇရုထမှာထားခြင်း။ဒါဟာမသိင့်လျော်မလျောက်ပါတဲ့အထာသူလေးတစ်ခုဖြစ်တယ်ဆိုတာကိုလည်းပဲဒီနေ့ခေတ်လူသားတွေဖြစ်ကြတယ်ကျွန်တော်တို့ကသတိပေးနေ။ဘာဖြစ်လို့လဲဆိုတော့ဂုခေအချိန်မှာယူဒာစိတ်ကြီးများကြီးလူတွေကရှစ်လာသို့တော်လည်းပဲတန်ယောဟန်ခိုင်းဆက်နေခန်းငယ်ရှစ်မှာဘာပြောထားတယ်လဲစင်ရဲသားတို့ဒီတင်တို့နဲ့အစင်ရှိမယ်ငါမူကားတင်တို့နဲ့အစင်ရှိလိမ့်မယ်မဟုတ်စင်ရဲသားတွေကိုပေးရမယ်ကားရမယ်ကူညီရမယ်မှန်တယ်သို့တော်စင်ရဲသားတွေကဘယ်တော့မှပေးကမ်းလို့ကူညီလို့ပြီးဆုံးမှလည်းဘယ်တော့မှမပြီးဆုံးဘူးအမြဲတမ်းကဘာတီတွေစင်ရဲသားရှိနေမှာကဘာတီတွေဒုက္ခတွေရှိနေမှာကဘာတီတွေမွဲတည်တဲ့လူတွေရှိနေမှာအဲ့ဒါကိုစဉ်းစားပြီးတော့နောက်ဖျားနဲ့ဒုက္ခတွေဖျားနဲ့ဆင်းရဲတာဖျားနဲ့ဝေဒနာတွေတွေကိုကျွန်တော်တို့ယူရလို့ပဲစိတ်ဓာတ်နဲ့ပဲလှုပ်ပါလားဒီနေ့ NGO တွေပဲဖြစ်ဖြစ်ဆိုရှယ်အလုပ်သမားတွေပဲဖြစ်ဖြစ်အေဂျင်စီတွေပဲဖြစ်ဖြစ်သူတို့ကိုအကူအညီတောင်းလို့ရှိရင်အဲ့ဒီခုနပြောတဲ့ဆိုရှယ်ကိစ္စတွေလူမှုရေးကိစ္စတွေအားမကျန်းမာတဲ့သူတွေအတွက်စေယုံဆောက်ဖို့ပညာရေးခေါင်းမာတဲ့သူတွေပညာလုပ်ဖို့နော်ဆက်သဖြင့်စေဘွားဖို့အဲဒီလိုလူမှုဒီကိစ္စတွေဆိုလို့ရှိရင်တို့ဟာနည်းနည်းပေးချင်ကမ်းချင်စိတ်ရှိဖျားတရားကိစ္စတွေနဲ့ပတ်သက်ပြီးယဟန်လောင်းတွေသီလရှင်လောင်းတွေသူတော်စင်ဖြစ်မဲ့ပုဂ္ဂိုလ်များတွေပြုပြင်တဲ့နေရာမှာတို့အတွက်လှုပ်ဆောင်တဲ့နေရာမှာလူတွေဖျားတရားနဲ့နီးနေဖို့ဖျားကြောင်းကန်ဆောက်တဲ့နေရာမှာအဲ့လိုမျိုးအချိန်အနေရတွေကိုအတွက်တောင်းလို့ရှင်အလှခံလို့ရှင်လူတွေကလက်တွန့်တယ်အဲ့ဒါကိုချစ်ခြင်းအားဖြင့်ယူဒာစိတ်များလွမ်းမိုးနေတော့ပြီလားဆိုတဲ့သဘာကြီးအနေထားကိုချစ်ဖျားတရားကိစ္စဘာသာရေးကိစ္စတွေမှာလက်တွန့်နေကြပြီခင့်နှောက်ကြနေကြနော်လက်တွန့်နေတဲ့ဖြစ်ပေါ်လေရောက်နေပြီယူဒာစိတ်ကလေးတွေဝင်စားလာပြီဆိုလို့ရှင်တော့သတိထားရတော့မှာဖြစ်တယ်သတိမထားမိရင်တော့တိတာအောင်သတိပြေးခြင်းခံရမှာသေချာတယ်အခုဆိုကဘာကြီးနဲ့အဆက်အသွယ်မဖြတ်ခြင်းပဲဖြတ်နေရပြီအိုခြင်းနာခြင်းသေခြင်းအကြောင်းကိုမစင်စားပဲနေလို့မရအောင်အိမ်ထဲမှာပဲနေရတဲ့အချိန်ခါရောက်အခုစင်စားထောက်ရှုဆုတောင်းမှုအချိန်ကိုကောင်းကောင်းလေးရရှိဒီဖြစ်စဉ်ရဲ့နောက်ွယ်မှာအကြောင်းရှိမှာအဲ့ဒီအကြောင်းကိုရှာပါတွေးပါသုံးသပ်ပါအခုချိန်ဟာမိမိကိုယ်ကိုပြန်လည်စစ်ဆေးဖို့အချိန်အများကြီးရတဲ့အချိန်ခင်တွင်းမှာတောင်တယောက်နဲ့တယောက်၆ပေกว่าနေရတယ်ဆိုတော့ကအတူတူလဲထမင်းစားလို့မရဘူးဖြစ်တဲ့ဆိုတဲ့စားကဝယ်ထားတဲ့ကားတွေစုထားတဲ့ရွှေတွေစောက်ထားတဲ့တိုက်တွေဘာလို့ရမှာလဲဒီလိုဘလောက်ကြာကြာကြီးနေကြရမှာလဲအိမ်ချုပ်ခံတယ်မှာတလိုက်ပြီးမလားနှစ်လကောအချိန်ရှိဆယ်နှစ်လားဒါမှမဟုတ်တစ်သက်လုံးတလူသွားမှာလားမသိဘူးဖြစ်နိုင်ခြေတစ်ခုကလူတွေကိုယ့်ကိုယ်ကိုမသိမချင်းကြာလိမ့်မယ်ထင်တယ်ဒ ါစဉ်းစားစရာလေးတစ်ခုဖြစ်နောက်တစ်ခုတတရနောက်ဆုံးချက်နေသခင်စုဟာတူတူတိတ်တိတ်ပဲလာဇရုအိမ်ကိုသွားပြီးတော့ညစာတက်ခင်းပါတယ်ဒါဟာဘာဝူသင်္ကန်းစာပေးတယ်လို့ဆိုတော့သခင်စုဟာကျွန်ုပ်တို့ကို the value of quiet တိတ်ဆိတ်ခြင်းရဲ့တန်ဖိုး the value of gentle နူးညံ့ခြင်းရဲ့တန်ဖိုး the value of subtle တိမ်မွေ့ခြင်းရဲ့တန်ဖိုး the value of helping one another တယောက်နဲ့တယောက်ကူညီခြင်းရဲ့တန်ဖိုးတွေခနေ့ဖြစ်စဉ်ကကျွန်တို့ကိုသင်္ကန်းစာပေးပါတယ်နောက်ဆုံးချက်ကတော့ကောင်းကင်မှရရှိမဲ့တန်ဖိုးအကြီးဆုံးသောဆုလဟာဖြစ်ရင်ရှုဝဲစွာလှုပ်တဲ့ကောင်းမှုမှာကောင်းရင်ကကြီးမားသောဆုလကိုရရှိမှာဖြစ်တယ် The most valuable secret is the most valuable reward is what we do in secret ဖြစ်ပါတယ်လို့ဖြားရှင်ရောက်တိုင်းကောင်းကြီးပြပါစေ